အာဆီယံဒေသတွင်လူခွင့်ဆိုင်ရာလွှတ်တော်များဖွဲ့ကစနေနေ့မှကြောက်တဲ့လူခွင့်ရေးနေ့မှာတောင်းဆိုခဲ့ပါတယ်။လက်ရှိမှာဒေသတွင်လွှတ်တော်အမတ်တွေအဖို့သူတို့ရဲ့ဗက်မလိုက်ပဲရက်တည်မှုအတွက်နှီးညွှန်းဆုံးနဲ့ချိန်ချောက်တာခံရတာမို့အစိုးရရဲ့အနေနဲ့အရေးယူဆောင်ရွက်ပေးဖို့တောင်းဆိုတာပါ။ဒါပြင်သူတို့တာဝန်တွေကိုအနိုင်ကင်းကင်းထမ်းဆောင်နိုင်အောင်လုပ်ပေးဖို့လည်းပန်ကြပါတယ်။ကမ္ဘောဒီးယားနိုင်ငံကတိုက်ခိုက်ခေါင်းဆောင်ဆမ်ရန်စီယာနိုင်ငံရဲ့ချောက်ကိုထွက်ပြေးနေရတယ်လို့မလေးရှားတိုက်ခိုက်ခေါင်းဆောင်အန်ဝါအေဘရာဟမ်ကလည်းအခုထိအကျဉ်းချတာခံရပြီးထိုင်းနိုင်ငံမှာတော့စစ်အာဏာသိမ်းပြီးကလေးကအရင်လွှတ်တော်အမတ်တွေအတွက်ခီးသွားမှုကန့်တတာတွေလူပြည်နိုင်မှုတွေကြုံရတဲ့အပြင်ဖိလစ်ပိုင်နိုင်ငံမှာလည်းမူရစီဝါနှိမ်နှင်းမှုတွေထောက်ပြတဲ့လွှတ်တော်အမတ်တွေရဲ့ရပိုင်ခွင့်တွေအတွက်စိုးရိမ်လာရတာတွေကိုဖော်ပြထားပါတယ်။ဒေသတွင်းမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးမှုရော့ကျပြီးအခြေအနေတွေတစ်နှစ်တစ်ခြားပိုဆိုးလာတာတွေ့ရတယ်လို့ဆိုပါတယ်။ဖိလစ်ပိုင်မှာအခုလူပေါင်း 5,000 ကျော်တည်ဆုံးကြပြီးဖြစ်တဲ့မူရစီဝါနှိမ်နှင်းမှုဖြစ်ပေါ်နေတယ်လို့ဒေါန်ဆန်းစုကြည်တက်လာတဲ့မြန်မာနိုင်ငံမှာလည်းအခုထိလူနည်းစုတွေရဲ့ရပိုင်ခွင့်အထူးသဖြင့်ရိုဟင်ဂျာအရေးကိုဖြည့်ဆည်းမပေးနိုင်တာတွေ့နေရဆဲမှုအာဆီယံလွှတ်တော်အမတ်တွေအနေနဲ့ဒီလိုဒေသတွင်းအရေးတွေကိုဖြည့်ဆည်းနိုင်ဦးစားပေးလှုပ်ဆောင်တင်တယ်လို့လည်းတိုက်တွန်းထားပါတယ်
။တရုတ်နိုင်ငံကသူ့ရဲ့လက်အောက်ခံဒေသတစ်ခုအဖြစ်သဘောထားတဲ့ထိုင်ဝမ်နဲ့နှစ်စဉ်စစ်ဘက်ဆိုင်ရာဆက်ဆံမှုတွေအပါအဝင်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဆိုင်ရာဥပဒေမူကြမ်းကိုတောက်ကြနေကအတည်ပြုလိုက်တဲ့ပေါ်တရုတ်နိုင်ငံကဆန့်ကျင်ပြောဆိုလိုက်ပါတယ်။ထိုင်ဝမ်နဲ့အမေရိကန်ကြားစစ်ဘက်ဆိုင်ရာဆက်ဆံရေးတွေဘလို့ပုံစံမျိုးနဲ့ပဲလုပ်လို့အပြင်းထန်ဆန့်ကျင်တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ယန်ယူဂျန်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အကြောင်းတရုတ်အစိုးရအားပေးထားတဲ့ Global Times သတင်းစာကဖော်ပြပါရယ်အမေရိကန် Congress လွှတ်တော်ရဲ့လုပ်ရဟာတရုတ်နိုင်ငံရဲ့ပြည်တွင်းရေးကိုဆွတ်ဖက်ရာရောက်ပြီးဒေတာရင်းတည်ငြိမ်မှုတရုတ်နိုင်ငံရဲ့အချုပ်ချာအာဏာနဲ့လုံခြုံရေးကိုထိခိုက်စေတယ်လို့နောက်ပိုင်းမှာအမေရိကန်ရဲ့အချိုးစီးပွားရေးကိုလည်းထိခိုက်လိမ့်မယ်လို့ပြောဆိုခဲ့ပါရယ်အမေရိကန်အနေနဲ့မှားယွင်းတဲ့လုပ်ရကိုပြင်ဆင်မှုတရုတ်နိုင်ငံကတောင်းဆိုလိုက်တယ်လို့ဥပဒေမူကြမ်းကိုတုံ့ပြန်နိုင်တဲ့အခွင့်အလမ်းရှိတယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုတဲ့အကြောင်း Global Times သတင်းစာမှာဖော်ပြထားပါတယ်။အမေရိကန်အထက်လွှတ်တော်မှာတောက်ကြနေကတခဲနဲ့အတီးပြုတ်ခဲ့ပြီးတော့သမ္မတဘရက်အိုဘားမားလက်မှတ်ရေးထိုးအတီးပြုတ်ဖို့စောင့်ဆိုင်နေတဲ့ဥပဒေမူကြမ်းထဲမှာတော့အမေရိကန်နဲ့ထိုင်ဝမ်တို့ကြားအစ်မင်းစစ်ဘက်ဆိုင်ရာအစီအစဉ်တစ်ခုကိုကာကွယ်ရေးဝန်ကြီးကဆောင်ရွက်သွားဖို့အကြံပြုထားပြီးတော့ထိုင်ဝမ်နဲ့စစ်ရေးလေးကျက်မှုတွေလုပ်နိုင်မဲ့အလားအလာနဲ့ပတ်သက်လို့လည်းဖေဖော်ဝါရီလမှာနောက်ဆုံးသောအစီရင်ခံတင်ပြဖို့လည်းတိုက်တွန်းထားပါတယ်။
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်နာမှာအကျန်းဖတ်သမားတို့တန်မြတ်ရှိသူ၃ဦးဖမ်းမိတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။သူတို့ဟာမြို့တော်ရင်းနိုင်ငံခြားခီးတော်တွေအလားများတဲ့နေရာမှာတိုက်ခိုက်ဖို့လုပ်နေတော့ဖမ်းမိတာဖြစ်မယ်လို့ယုံကြည်ရပါတယ်။တန်မြတ်ရှိသူတွေဖြစ်တဲ့အမျိုးသား၂ဦးနဲ့အမျိုးသမီး2ဦးကသမရနန်းတော်မှာအဆောင်နဲ့တာဝန်ချင်းအပြောင်းလဲလုပ်တဲ့အခမ်းအနားအတွင်းလက်လုံဘုံတွေနဲ့ဖောက်ခွဲဖို့ကြံနေတယ်လို့ဂျကာတာရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။အလေးချိန်၃ကီလိုလောက်လေးမဲ့ pressure cooker ဖိအားသုံးပေါင်းဟာမီတာ300ပတ်လည်ဖြည့်ဆည်းနိုင်တယ်လို့လည်းပြောပါတယ်။စရုပ်ထမြတ်ဘုံလုံးသူလို့တန်မြတ်ရှိသူကတော့စနေနေ့မှာတခြားခံတခုမှဖမ်းမိတာပါ။ဒါအကျန်းဖက်သမားလို့တန်မြတ်ရှိသူတွေကအမျိုးသမီးတူကိုသရုပ်သမီးဖြစ်နေအတုံးချပြီးပမာဆုံးတိုက်ခိုက်တာလို့ပြောပါတယ်။သရုပ်သမီးဆိုတဲ့အတုံးလုံးဟာအတိတ်ကဘုံခွဲသမားကိုခေါ်တဲ့နာမည်ဖွက်ဖြစ်ပြီးအရင်ကတော့အမျိုးသားတွေကသာတုံးနေရှိတာပါ။ဒီမျိုးသမီးကိုစနေနေ့ကဖမ်းခဲ့တာဖြစ်ပြီးသူ့ကိုဖမ်းမိတဲ့အိမ်မှာပဲဘုံကိုတွေ့ခဲ့တာဖြစ်ပါတယ်။အမျိုးသားနှုတ်ကတော့ဂျကာတာနောက်တနေရာမှာဖမ်းမိတာဖြစ်ပါတယ်။
ပြင်သစ်နိုင်ငံကပဲရစ်မြို့တော်နဲ့တခြားမြို့တွေမှာလူလူညဉ့်ညံ့မှုတွေကြီးထွားလာချိန်မှာပဲအစိုးရကလျှက်စစ်ကားတွေဝယ်ယူဖို့အတွက်ဗန်ဒန်ငွေတိုးမြှင့်မှုအပါအဝင်လူလူညဉ့်ညံ့မှုတိုက်ဖျက်ရေးအစီအစဉ်တစ်ခုကိုကျင်းပခဲ့ပါတယ
်2016ခုနှစ်ဒီဇင်ဘာလ17ရက်တနင်္ဂနွေနေ့မနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မနက်ရာချန်တို့ကြီးညာပေးခဲ့တာပါအခုမနေ့ဆက်လက်နားဆင်ရမယ့်အစီအစဉ်တွေမှာတော့အရင်ဆုံးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မှာနောက်ထပ်လူသစ်ခန့်ထားဖို့မရှိတော့ဘူးဆိုတာကိုပြောပြမှာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် BJ နံပြားရဲ့ယာရီကိုမကြခင်ရုပ်သိမ်းတော့မယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကပြောပါတယ်ဒီဇင်ဘာလအကုန်မှာတက်တန်းကုန်ဆုံးတော့မယ် Mr. နံပြားရဲ့ယာရီအတွက်နောက်ထပ်တက်တန်းတိုးဖို့ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကထောက်ခံကြေညာခြင်းမရှိခဲ့တာကြောင့်လို့ဆိုပါတယ်မတ်အင်ဂျင်နိုင်ငံအပြည့်အစုံကိုပြောပြမှာပါရှင်
BJ နံပြားရဲ့တက်တန်းကုံဆုံးတော့မှာဖြစ်ပြီးနောက်ထပ်လူစားထိုးခန့်အပ်ဖို့မရှိတော့ဘူးဆိုတဲ့အကြောင်းကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပါတယ်
The mandate on his office expires on the 31st of December.
I mean this is Mr. Nambiya ကိုတာဝန်ပေးထားတဲ့တက်တန်းဟာဒီဇင်ဘာလ31ရက်မှာကုံတော့မှာပါ။ကုလသမဂ္ဂအထွေထွေညီလာခံကလည်းသူ့ရဲ့ရာဒူးတက်တန်းတိုးပေးဖို့ထောက်ခံကြေညာခြင်းမရှိခဲ့ပါဘူး။ဒါကြောင့်နောက်ထပ်လူစားထိုးခန့်အပ်ဖို့လည်းမရှိပါဘူးမြန်မာနိုင်ငံအတွက်မလိုအပ်တော့ဘူးလို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကမြင်ကြပါဗျ။အခုလို BJ ညံပြီးရဲ့နေရာမရှိတော့ပေမဲ့မြန မြန်မာနိုင်ငံအနေနဲ့ကတော့သူတို့ရဲ့နိုင်ငံသား၏မူဝါဒအရာကုလသမဂ္ဂနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တမရယုံညွှန်ကြားရေးမှူးဦးစော်ထေကဗီဒီယိုကိုပြောပါတယ
်။အရှင်ကလည်းကျွန်တော်ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖြစ်တယ်၊ကုလပူးပေါင်းဆောင်နေတယ်၊နောက်လည်းပူးပေါင်းဆောင်သွားတယ်။ဆိုတော့နမီးယားနဲ့ပတ်သက်လို့ကတော့ကျွန်တော်တို့အနေနဲ့သူထိတ်ကြံကြံနဲ့ကျွန်တော်ပတ်သက်လို့ကျွန်တော်တို့ကတော့တော်တော်လေးစိတ်ဝတ်တမလာဖြစ်ရတယ်။အဲဒီပေါ်မှာလည်းလက်တွေ့အခြေအနေမျိုးကိုသင်အဖို့ပြောင်းမရှိသေးဘူး။သူ့ရဲ့စိတ်ဝင်စားကျက်ကျက်လာရီထူရတဲ့ကျွန်တော်တို့ကတော်တော်လေးကိုအံ့ဩတယ်။ဒီစတင်ဖြစ်ပေါ်နေတဲ့အကြောင်းရင်းကိုဖော်ပြဖို့ဖြစ်ခဲ့တယ်။အဲ့လိုပဲကျွန်တော်တို့ကမြင်ပါတယ်
။ဟုတ်ကဲ့အဲ့တော့မစ္စတာနမီးယားရဲ့ထုတ်ပြန်ချက်မှာထောက်ပြထားတယ်။ဒီပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုသတင်းမီဒီယာတွေတွားရောက်ပြီးတော့သတင်းယူခွင့်ပြုဖို့ဆိုတဲ့အချက်မှာမြမအစိုးရကလည်းတွားခွင့်ပြုမှာဖြစ်တယ်လို့တုံ့ပြန်ထားတယ်ဆိုတော့သတင်းတော့တွေအတွက်အခုအစီအစဉ်တွေကဘယ်လိုရှိပါသလဲရှင
်။သတင်းမီဒီယာတွေအစီအစဉ်အပိုင်းကတော့ကျွန်တော်တို့ကနေဦးကတော့ foreign media ပါမယ်တို့တော့ကျွန်တော်တို့ local ဘိုင်းက correspondent ဖြစ်နေတယ်။ဒီလိုဆိုရင်ထားတယ်ဒါပေမဲ့တို့တော့ဒါတွေကကျွန်တော်တို့ဂျန်ယာယူနီနာဆက်လက်ပြီးတော့ဆောင်ရွက်မှာဖြစ်တယ်။အနည်းဆုံးအားဖြင့်တော့မြန်မာလို့ကျွန်တော်တို့ကဂျုတ်တန်အဲရေဒီယိုဟိုမြန်မာသတင်းကအဲဖတ်အကြည့်ကသတင်းဥပဒေစသည်ဖြင့်အဲတုံးနေအောင်ရေးချယ်ပြီးတော့ဆောင်ရွက်တော့ဖြစ်တယ်။အဲ့ဒါကိုတော့မကြခင်မှာအကြခင်ဆိုတော့အမြန်လုံးကိုကျွန်တော်အဲ့ဒါကိုဟိုသတင်းလေးစဉ်လုပ်မှာတိုးတော့တစ်တဲ့ခါမှလည်းသူတို့ကြည့်တယ်ပြီးကြမ်းသွားလို့မရဘူး။ဒါတော့နေနေနေနေလုံးလုံးကြီးဖြစ်လို့ရကျွန်တော်တာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးတော့လုံးလုံးကြီးကတာဝန်ယူပြီးတော့ဆောင်ရွက်ရမယ်။အဲ့ဒါကိုတော့ကြံကြရေးဝန်ကြီးဌာနကဒီမီဒီယာတင်းကိုဦးဆောင်ပြီးတော့တော့ရောက်ဖို့ကျွန်တော်စီစဉ်ထားပါလ
ား Mr. Nambiya ဟာသူ့တာဝန်မပြီးဆုံးခင်နောက်ဆုံးအကြိမ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကြေညာချက်ကိုဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်မှာရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတောင်မောင်းတော့မှာဖြစ်နေတဲ့ပဋိပက္ခနဲ့ပတ်သက်လို့အရက်သားတွေရဲ့လုံခြုံရေးကိုလူမျိုးရေးဘာသာရေးမခွဲခြားဘဲအကာအကွယ်ပေးဖို့မြန်မာအာဏာပိုင်တွေကို VJ Nambiya ကတိုက်တွန်းထားပြီးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုလည်းအဲ့ဒီဒေတာကိုတွားပြီးဒေတာခံတွေနဲ့တွေ့ဆုံဖို့အကြံပြုထားပါတယ်။ VJ Nambiya ဟာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဖြစ်2012ခုနှစ်ဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်ခဲ့တာပါ။2009ခုနှစ်ကနေ2012ခုနှစ်ထိတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့ရုံးဖွဲ့အကြီးအကဲဖြစ်ထမ်းဆောင်ခဲ့ပါတယ်။အဲ့ဒီမတိုင်ခင်မှာတော့မစ္စတာနမ်ဘီယားဟာအိန္ဒိယနိုင်ငံဆိုင်ရာတန်အမတ်ကြီးဖြစ်ပါကစ္စတန်၊တရုတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာတာဝန်ထမ်းဆောင်ခဲ့ပါတယ်ရှင
်။ဆောရာစီလစ်လာမယ့်နှစ်ပေါင်း20အတွင်းမြန်မာနိုင်ငံဟာစင်ကာပူထက်ကျော်ပြီးတော့တိုးတက်ရမယ်လို့ပြီးခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီပြောဆိုချက်ဟာလက်တွေ့ကျပြီးဖြစ်နိုင်ခြေရှိတယ်လို့ VOA သောတာရှင်တွေကယူဆပါသလားစင်ကာပူကိုအနှစ်20အတွင်းကြော်တက်နိုင်မှုဖြစ်နိုင်ခြေဘလောက်ရှိပါသလဲမဖြစ်နိုင်ဘူးဆိုရင်တော့ဒေါအောင်ဆန်းစုကြည်ကဘာကြောင့်အဲ့ဒီလိုပြောတယ်လို့ယူဆပါသလဲအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစီလိုပါတယ်ကိုယ့်ရဲ့ဆွေးနွေးချက်ကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလိမ့်ရှင်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဒီလိုအမေရိကန်တန်ရတင်းငွေနေမြတ်ခင်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးနားဆင်ရပါမယ်။စီမံကိန်းတက်တန်၈နှစ်ရှိလာပြီဖြစ်ပေမဲ့အခုမှပထမအဆင့်ကိုအကောင့်ထဲပေါ်ဖို့ပြင်ဆင်နေရတဲ့ဒဝဲအထူးစီးပွားရေးဆောင်အကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါလေရှင်။
တတူရန်ကီလိုမီတာ900ရှိမဲ့ဒဝဲအထူးစီးပွားရေးဇုံကိုအကောင့်ထည့်ဖို့ထိုင်းဂျပန်နဲ့မြန်မာခေါင်းဆောင်တွေလွန်ခဲ့တဲ့ဇူလိုင်လကတိုကျိုမှာသဘောတူခဲ့ကြပါတယ်။သုံးနိုင်ငံအညီအမျှပိုင်ဆိုင်မဲ့အထူးစီးပွားရေးဇုံဖြစ်ပါတယ်။ထိုင်းနိုင်ငံမှာဂျပန်ကိုပတီပေါင်း1500ကျော်ရှိတာမို့ Japan Power Narago, Kone, Lekana, Pizu Javade. The old company to Kugule, Dola, Tan, Tonoda, Yin and Chesse, and Yi Sopu, Uting Sing, Suyaga, Quimpu Tavare. Tajau, Zinang and the way a two sea boy zone, Pilame, the Boshi Valley. Satin accounted for both Natal Shima, the vote to give him a lunchima being William Mialonamu, the Bentazada, Loka and B, now Nate Janjan Yavare. Yinaseka, Timoji. Yinanda to say you, Yinanche say you, Tamani say you, Tami Oza say you, Liasi da say you, Sara du Tisafu, Yueramu, Senetia Melu, Kamane Simagin Pipade. Dabime, Sinitia Roma Satin accounted for a Tuyavade. The Biani accounted for Wuma Pinamu, Stuyan Kilomida Tose, Shime, Semuzunga, Yen Sabu, Sizemade.
Semuzone, the way Tang Kalan Tisaudaha. Two sea wires zone, but a mass in Chibare. Kilometer tia tonze joshi, the way time carlan tisabu dread. Dola tantia tonze, Yama suyago, chinghabo, time suyaga, the board to tabida chibare. Tame tambo carlandry, bowing nidago, coning hari dread, and the eshi de lu, Japan bega, minajau. Tang oma, flying on to be carlan pabu, jampiravare. A saint dancy de carlan tisawin, we bo combi, a chain po janemare. Down Pierre Langong Kunaku, Tuyamamo, a Gonja Po Myama Tijavare, Japan Bawin Lalo, Simangin Ascendan Nilavi, Longjong Sechayadalo, Gonja Zile, Pumu, Nyabiala Namare.
Yene Segane Semuzon Tisawi, Si Singole, Japanga, Pianle Sansepo Shivare. The way to Zuway Zong Pizzi on Dola Ta, Tataunatong Gonja Menu, Kampambare. A two Zuway Zongjong Niashi Pion Piame, Dita Gandhi to အင်းနဲ့တိုက်ခန်းတွေစောင့်နေပြီမဲ့နေမဲ့သူမရှိသေးပါဘူးရှင်းနေကြမှာပထမအဆင့်အကောင့်တွေပေါ်ဖို့ပြင်ဆင်နေတာဖြစ်ပြီမဲ့တဝဲစီမံကိန်းကိုစိတ်ဝင်စားသူတွေများလာပါတယ်မြန်မာအတွက်သာမကဘဲဒေတာဆိုင်ရာအတွက်ပါအရေးကြီးတဲ့စီမံချက်အဖြစ်ရှုမြင်ကြပါတယ်ဒါပေမဲ့ထိုင်းအခြေစိုက်တဝဲ watch အဖွဲ့ကတော့ကုမ္ပဏီကြီးတွေသာအချိုးအမြန်ခံစားရပြီးဒေတာဂန်တွေနဲ့နာဆုံးရှုံးပြီးတဘာဝပတ်ဝန်းကျင်ပျက်စီးဖို့များလာကိုNLD အစိုးရသတိပြုတင်တယ်လို့ဆိုပါတယ်
တွင်အထူးစီးပွားရေးဆောင်ပထမအဆင့်အကောင့်တွေပေါ်ဖို့ပြင်ဆင်တဲ့အခြေအနေမှာတော့ဒေသခံတွေရဲ့လူယူလှုပ်ဆင်စီးပွားရေးလုပ်ငန်းတွေပျက်စီးကုန်ပြီလို့ပြောကြပါတယ်စီးပွားရေးဆောင်တိဆောက်ပြီးစီးရင်အလို့သမားတောင်းချီပြီးအလို့ရကြမယ်လို့မျှော်လင့်ကြပါမယ်လောလောဆယ်မှာတော့ကြေးရွာ30ကျော်ကလူဦးရေ4000ကျော်ရွှေပြောင်းပေးရမှာဖြစ်ပါတယ်အရင်စဉ်တွေကြီးပွားချမ်းသာဖို့အတွက်ဒေသခံစီးရင်သားတွေအနစ ရှိကြပါတယ်မတ်တဘုတ်စံမှုဇုံတိဆောက်ပြီး9နှစ်ကြာတဲ့အခါတာဝန်ရှိတဲ့အစိုးရဌာန၈ဌာနကိုဒေသခံတွေကတရားစွဲရတဲ့အထိအခြေအနေဆိုးဝါးသွားပါတယ်
တဝဲအထူးစီးပွားရေးဇုံဧရိယာဟာမတ်တပုတ်စက်မှုဇုံနဲ့ရှစ်ဆလောက်ကြီးမားတာမို့နစ်နာဆုံးရှုံးမှုနဲ့ပျက်စီးမှုကလည်းပိုပြီးများပြားပွေရှိပါလေနစ်နာဆုံးရှုံးတာကိုအရင်ဆုံးဖြေရှင်းဖို့လိုအပ်ကြောင်းဒေသခံအယတာအသင်းဖွဲ့တွေကလွန်ခဲ့တဲ့မတ်လကတောင်းဆိုထားပါတယ်ဒေသခံတွေထဲမှာစီမံကိန်းနဲ့ပတ်သက်ပြီးသိရှိသူက900ခန့်လုံးသာရှိပြီးမသိသူကအများစုဖြစ်ပါတယ်ဒေသခံ60ရာခိုင်နှုန်းလေယာဆုံးရှုံးမှဖြစ်ပေမဲ့ရောကြီးကိစ္စကိုမရှင်းလင်းသေးဘူးလို့ဆိုပါတယ်စီမံကိန်းအရဆိုင်ဖို့တောင်းဆိုတာမဟုတ်ပဲဆက်မလုပ်မီရှိနေတဲ့ပြဿနာကိုအရင်ရှင်းဖို့တင်ပြတာဖြစ်ကြောင်းလူလူကြားမှာအသံများဆိုတဲ့အစီရင်ခံစာမှာပေါ်ပြထားပါတယ်ဦးသိန်းစိန်အစိုးရတက်တန်းကုန်ကဏ္ဍပြုတ်ကုမ္ပဏီကိုလုတ်ခွင်ချပေးလိုက်တဲ့ရင်းနှံချက်ဆက်ရုံစီမံချက်ကိုလည်းဒေသခံတွေဘဝေမချဖြစ်နေပါတယ်ဒီစီမံကိန်းကိုတရုတ်ကုမ္ပဏီက80ရာခိုင်နှုန်းစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင် limited ထူးကုမ္ပဏီအုပ်စုနဲ့မြန်မာရေနံဓာတုလုပ်ငန်းက30ရာခိုင်နှုန်းအကျိုးခံစား권ရကြပါတယ်။စက်ရုံတည်ဆောက်မဲ့တီစစ်ကန်းကြီးဒေသခံတွေကတော့တရုတ်စီမံကိန်းကိုအပြင်းအထန်ကန့်ကွက်နေကြပါတယ်။တနင်္လာနေ့တိုင်းကစီမံကိန်းအားလုံးဟာဥသိမ်းစိန်အစိုးရလက်ထက်ကခွင့်ပြုခဲ့တာမို့အစိုးရတဲ့အနေနဲ့ပြည်သူအကျိုးစီးပွားကိုမထိခိုက်စေဘဲအကောင့်တွေပုံနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့မြမရေးတုံတက်ချက်ကိုကြာသာပရိနည်းညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနက်ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချထားတဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
blessing ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း blessing in disguise
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝါဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အတုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုကြီးညွှန်ပါတယ်။ဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ကြီးညွှန်ပြောလို့ရတာပေါ့ရှင်။ in in ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကရိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာသိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအဆိုးတွေကအကောင့်ဖြစ်လာတာကိုကြီးညွှန်းတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်ဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေရင်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ခုဒုတိယကျင်ပြပေးမှာကတော့
mixed blessing
ဖြစ်ပါတယ်။စာလုံးပေါင်းက M I X E D mixed ကMIX mix ဆိုတဲ့ verb ကရိယာကနေဆင်းသက်လာပြီးရောနှောတာရောတာကိုဆိုလိုတာဖြစ်ပါတယ် MIXED mix ကတော့ past tense အတိတ်ဘဝကိုပြတဲ့ရောနှောပြီးသားကိုရည်နှွှန်းတာဖြစ်ပါတယ်ဒီနေရာမှာ noun noun ဖြစ်တဲ့ blessing ဆိုတဲ့ကောင်းကြီးမင်္ဂလာဆိုတဲ့ဝါဟာရကိုရှေ့မှာ adjective နာမဝိသေသနဖြင့်အသုံးပြုထားတာမို့ဘယ်လို blessing လဲဘယ်လိုကောင်းကြီးမင်္ဂလာလဲဆိုရင်တော့ရောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်။ရောနေတယ်ဆိုတော့အဆိုးနဲ့အကောင်ရောနေတာပေါ့ရှင်။အရှင်းဆုံးဥပမာပေးရမယ်ဆိုရင်တော့အမှုမျိုးစွမ်းအင်ကိုတည်ထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အမှုမျိုးစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အမှုမျိုးဘုံလုပ်ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လေဆိုးရုပ်ရှိတယ်လို့သုံးသပ်ကြပါတယ်။ဒီအခြေအနေမျိုးဟာ mixed blessing ပေါ့ရှင်။ဒါကြောင့် idiom အဓိပ္ပာယ်ကတော့ရေပူရအဖြစ်ဆိုရင်အကျိုးရှိပုံပေါ်ပေမဲ့လို့လေတကယ်တော့အကောင့်ပဲရှိသလိုအဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အဆိုးနဲ့အကောင့်ရောနေတာပေါ့။ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was a mixed blessing for my brother and his wife to win a $100 million jackpot.They became very rich, but their marriage ended in divorce.
ကျွန်တော်ကနေသူဇနီးတို့ဒေါ်လာတန်တရာထိပေါက်တာအဆိုးနဲ့အကောင်ရောနေတဲ့ဆူလာလို့ဆိုရမှာပါ။သူတို့တိတ်ကိုချမ်းသာလာကြတာမှန်ပေမဲ့သူတို့အင်တောင်ကြီးကတော့ကွာရှင်းမှုနဲ့အဆုံးသတ်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce. Count your blessings.
ဖြစ်ပါလေ။စာလုံးပေါင်းက count count ကရေးတွေ့တာ your ယောကသိဤBLESSINGS blessings ကကောင်းကြီးမင်္ဂလာဆုလာဆိုတော့သခိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကကောင်းတဲ့စိတ်ချမ်းသာစရာဖြစ်တဲ့ဟာတွေကိုရေးတွက်ကြည့်ပါပေါ့ရှင်
idiom အတိပေကလည်းရှင်းပါတယ်ကိုကံကောင်းတာကိုကျေးဇူးတင်မှုဖြစ်ပါတယ်အထူးသဖြင့်ကျမတို့မြန်မာဗုဒ္ဓဘာသာမှာလည်းခုဘဝမှာလောဘဒေါသမောဟရှိမဲ့အစားရှိတာနဲ့ရောက်ရင်းတင်တိမ်ပြီးရှိတာကိုတန်ဖိုးထပ်တတ်တာဖြစ်ပါတယ်ဥပမာလူဖြစ်ရတာကိုကျေးဇူးတင်ဖို့ကိုယ်ဘဝမှာမရှိတာကိုမဲ့ပြီးစိတ်ဆင်းရဲနေမဲ့စားရှိတာအတွက်ကိုကျေးဇူးတင်ဖို့ကိုဆလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပြီးတဲ့ဥပမာကိုနားဆင်ကြကြရအောင
် Many refugees count their blessings to be resettling in America
ဒုက္ခတဲ့အများပြားကသူတို့အမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ခွင့်ရကြတဲ့အတွေ့ကံကောင်းနေလေလို့ယူဆကြတာဖြစ်ပါတယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Many refugees count their blessings to be resettling in America
တရရှိများကိုဒီသတင်းပတ်ကျင်းပြခဲ့တဲ့ idiom အသုံးတွေကတော့
blessing in disguise mixed blessing count your blessing
တို့ဖြစ်ကြပါတယ်နောက်တစ်ပတ်ခုလိုချိန်မျိုးမှာလေ idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နှားဆင်ကြပါရှင
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ America's Time နဲ့ခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင် VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်အစီအစဉ်တွေနှားဆင်နေကြရတာဖြစ်ပါတယ်မကြခင်မှာစနေညဓာတ်ရိုက်လေးလိုက်ဆွေးနွေးကန်ပြန်လည်ထုတ်လွှင့်ချက်ကိုနှားဆင်ရပါမယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တာရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲတာရိုက်ဖမ်းယူနားဆင်နိုင်ပါတယ်ဒီအချိန်ပိုင်းအတွက်မှာတော့မြန်မာနိုင်ငံရဲ့အများဆုံးတက်ယူပို့ဆောင်ရေးလုပ်ငန်းကဒီ driver spare အတော်များများရဲ့အပြုတ်မှုတွေကြံတန်းခက်ခဲမှုနဲ့ပတ်သက်လို့ဆွေးနွေးကြတဲ့စနေညတာရိုက်လေးလိုက်ပါ
Driving record ဆိုတဲ့ဟာကအရင်အရေးကြီးတယ်။စငါးတွေကခိုင်ရန်ဖြစ်ပေါ်လာတာနောက်ပိတ်ဆုံးကိုကိုကလေးကိုကိုလက်နဲ့ဆုံးမမီးတဲ့ record ရှိတယ်
။အမေရိကန်ကခီးသည်တင်ဘတ်ကမောင်းသူတွေလိုက်နာရတဲ့စီမင်းဥပဒေတွေကိုပါအခုလိုသိကြရမှာဖြစ်လို့စောင့်မျှော်နားဆင်နိုင်ပါလေရှင်။အခုရင်ဆုံးတော့ရခိုင်လွတ်မြောက်ရေးပါတီဝင်တွေကိုလက်နက်မှုနဲ့ဖမ်းဆီးအမှုဖွင့်ထားတဲ့အကြောင်းကိုပြောပြပါမယ်။မြန်မာအစိုးရနဲ့ NCA အဖြစ်ရက်လက်မှတ်ရေးထိုးထားခဲ့တဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP အဖွဲ့ကတည်ဆောက်လာတဲ့လက်နက်19လက်နက်စစ်ပစ္စည်းတွေကိုကရင်ပြည်နယ်ဖအံမြို့နယ်စစ်စည်းရေးခိတ်မှာဖမ်းဆီးထားပြီးဖြစ်စဉ်အခြေအနေကိုစုံစမ်းစစ်ဆေးနေစေပဲလို့ကရင်ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။လက်နက်တည်ဆောက်လာတဲ့ ALP အဖွဲ့ဝင်3ဦးကိုဖအံမြို့နယ်ရဲစခန်းမှာအမှုဖွင့်ထားပြီးစစ်ဆေးနေစေလို့ဆိုပါတယ်။ VOA သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်ဖမ်းမြို့နယ်စစ်စေးရေးဂိတ်မှာရခိုင်ပြည်လူမျိုးရေးပါတီ AFP ရဲ့စစ်ပွားရေးတာဝန်ခံပါဝင်အဖွဲ့ဝင်ကားတွေကိုစစ်ဆေးရမှာလက်နက်မြောက်များရှာဖွေဖမ်းဆီးမိတယ်လို့ကရင်ပြည်နယ်ဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ
် KLP လို့ယူဆတဲ့ပုဂ္ဂိုလ်တွေရှိရတဲ့ကားကိုဟောလမ်းတော်လမ်းကွာပဲမှာချက်ပတ်ရှိတယ်အမှမတင်ပါလို့စစ်ဆေးကြည့်ရတာမျိုးတော့မဟုတ်ဘူးအဲဒီကဏ္ဍတွေရှိရဆက်ပြီးပြောတာဒီကောင်ကလည်းနောက်တော့စီကံရဲ့အဲဒါကစတဲ့ဆိုင်ရတာပါညာညီတွေတော့ပါ
မလေးကခရင်ပြည်နယ်လှိုင်းပွဲမြို့နယ်ကနေဖာမြို့ကိုမောင်းနှင်လာတဲ့ကားကိုဖာမြို့လှကမြင်ကျေးရွာအုပ်စုတောင်ကလေးမြို့ဝင်ခိတ်မှာမူရသတင်းတပ်ဖွဲ့ကနေရှာဖွေစစ်ဆေးရမှာ AK-47 မျိုးစားတနက်19လက်နဲ့ဂျီတောက်300ကျော်ငွေသားများပြားကိုရှာဖွေသိမ်းဆည်းရမိခဲ့တယ်လို့ဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်ဒီတရားမဝင်လက်နက်တွေကိုမြန်မာစိုးရနဲ့ NCA ပြည်ရစာချုပ်သဘောတူလက်မှတ်ရေးထိုးထားတဲ့ရခိုင်ပြည်လူမျိုးရေးပါတီ AFP တာဝန်ရှိသူတွေကနေတည်ဆောင်လာတာဖြစ်ပြီးဖြစ်စဉ်အခြေအနေကိုစစ်ဆေးနေစေလို့ဂရင်းမြင်းနယ်ဝန်ကြီးဦးမင်းတင်ဝင်းကဆက်ပြောပါတယ်
然后 ID source 口烂掉，我们那边嘛，然后嘛，在无锡的，你过去的样子，哎，这边有放方便啊，可以讲解一下。他就说了，昨天做一个也看过现场，平阳里呀，你正常一下，正常了，你讲个具体的，讲那个嘛，表演的这个逻辑了，我们。
来，我对其他的 AIB 发文动物股，没有人也是干嘛不会打比。是谁你在群里的讲，昨天前来给我们投票那队伍了，个一边呢也在发个，边呢也没去机灵啊表白
的。从我们对差评的都，前面还在投票的人也比较多呢，六六七六真的是不乱比比较多呢。
你看，比六秒一八的 AIB 细胞也大文看破干的，来的话，潘西看下来偏心不嘛？ALB 白骨三段明明开眼嘛，啊，心里满股没对起队伍了 ，ALB 刚上路个表白的。他们到高位以乌西就永远突然突变成亚罗 ，ALB 细胞也大文看开幕成果，蒙大米乌上米，他们嘛那是洛克拉马西的，也看破产干的，啊，苏巴勒那开眼的股又上那边，就看比那个波波托克拉什嘛 ，CCE 开干的 ，AK 破里塞班靠的那三眼嘞 ，AK 破里塞班顶的那里嘞。勒港企业都是十九区集散东洋岛内，每家等超市就有潘氏亚米油内，苏巴潘氏亚米做的股，第二五的也有三元内，也十来三元内的路，第三把个人的也算内，突然突变差话了，看见？
南哥，你别别多啦吧些，阿库森尼尼亚大爷里来，苏尼干事先变来讨论北京要啦吧呗，格马格塔比乌桑苏尼都到肯收问过，透露都没苏蒙阿古尼正式被查话了些。
VOA American 单页森林里面大约零零四零安的九十万嘞，多大声呀？声！研究被收牧人的内心勇敢留下你家的阳光牛津嘛，明天比如森林里家的巴斯卡来牛爷，这臭野毛女的白牙骨裂头的哈，蓝丝杆、银丝杆的没来哪样的么干嘛物？银丝路的蓝多蓝哪里？这车摩托因为慢慢扬扬哦嘿，昂昂哪里留你家的边？妹妹在山上，都这边打的边，各地来要扫俺的这批队的银丝。你家嘛嘞？第六批队员呢？不如沿街来嘛了啊！今年屏幕里呢，赶快打起家人搞嘛么嘞？第二屋里什么一队？屋里帮队员哦，不如表演被家人搞么嘞？苏拉里个，啊，表演帮呢，懂得训练家嘛去办嘞？第二呢，平常训练被配合他的队员哦，起码喽，我自己觉得我那个就俺们那 CIE 帮呢，起码喽也 CIE 啥意思啊？来去办嘞 ？CIE 到达开毛牛配合他办嘞？明白吧？是啊。
好
嘅嘛，誒，後啲又講咯，就話嗰啲流流嘅卡扎只條，平常喵喵都要破俾你嘅卡東西啊，毛毛放定嘛，明啦吧先。好嘅吧先，後啲又講咯，邊度嘅不加你邊度，咩人邊度嘅三大户突破表數俾你嘅咧，因為我人工大啲大，二十多啊，邊度多啊，唔好頭大年牛啲嘛，先問你講嘛啦先。好嘅吧，我阿咧打嚟啊，你古老會比我先呢邊度接觸廿一點嘛咧，誒，不過嘛，我做你呢份咯，即係話嗰啲。到他心里遇他的啥有这有人的拍家家嘛的过前两年的比较你要等于说的遇他的 Facebook 不都可以拍家比吧你那里来后这样能拿路吧
就我说你得三亚都是要变成了也有比吧是要遇他吧这是嘛你也那个你瞧哪一文件 WYDU 讲的那三年的月里过的是被他掉个球那掉个嘎巴嘛，真上他嘞！我眼中呢，也看了屁股追个吧嘞嘞。虽然你要个一路也那那些嘛嘞 ，driver 个嘞，别么在嘛没得呗，搞忙逼个吧嘞，搞我嘛把嘞气的嘞，我眼中得到一个焦路，哎哩个哩嘛，留来看的呀嘛，人嘛追来呀嘞，都能乌个嘞，刚阿比罗刚那把，万一东东过呢，那个点来比罗，他们也是个新嘛，点背比罗。潘贝罗米格巴的，埃格里加罗，新马西切丘克亚比罗，在那里人们也可以看来呀，都用他们家的，从来埃里加我们外片子看来呀巴的，图格里嘛，阿古内比萨摩尔皮苏奥面比 ，M E 的普遍生产的格里皮巴的，对吧？印尼人皮大将格里米呢，都他们也看过，要看的都巴的，格里的古龙对零零的。都偏爱看他的叫你吧来的，都所以那个都后边他去开吧个，你都留在你的隔离地下，不然被他送来嘛来的。他边是白人，那个来，别走路呢，对滴滴喳喳，唐人千万别那么细的。阿妈讲的路比唐家买书吧个，可能也打批发的偏，老娘地摊不比了，人家买书也呢，滴滴要要，比如这个价格比不，李家庄这边阿爸来手表，其他的吧。
ဟုတ်ကဲ့ပါအခုကြားတဲ့အတိုင်းပါပဲစပယ်ယာတွေဒရိုင်ဘာတွေရဲ့အားလုံးတော့မဆိုလိုပါဘူးပေါ့နော်လိုင်းတိုင်းလည်းမဆိုလိုပါဘူးဒါပေမဲ့တချို့အခုလက်တွေ့အပြင်မှာခံစားနေကြရတာခီးသွွားပြည်သူတွေလည်းမလုံခြုံဘူးကားစီးတဲ့လူတွေလည်းမလုံခြုံဘူးတခြားရင်ပေါင်းတွေလည်းတော်တော်လေးကတိကောက်ဖြစ်ကြရပါတယ်အဲ့တော့ဆရာခင်မောင်ညိုအနေနဲ့ပေါ့နော်ဒီလိုမျိုးဖြစ်နေရတာဟိုသူစီရင်မွေးတည်မှုကြောင့်ပဲလားဒါမှမဟုတ်ပညာမတက်လို့လားသူတို့တွေပြည်သူနီတိနဲ့ပတ်သက်ပြီးတော့ကျမတို့ငယ်ငယ်တုန်းကသင်ခဲ့ရတယ်လို့မသင်ခဲ့ရလို့လားဆရာဘယ်လိုများသုံးသပ်လို့ရပါလဲရှင်
ကျေစွင်ပြောလို့ပေါ့လေအချက်၃ချက်လုံးကတော့ပါပါတယ်သို့တော်လည်းပေါ့ကျွန်တော်တို့ကဒီအရေးယူမှုဆိုတဲ့ဟာအရေးကြီးပါတယ်အရင်ကတည်းကကျွန်တော်တို့ကနည်းနည်းလေးဖြစ်တုန်းကလေကစပြီးတော့အနဲ့ထွင်းရမယ့်နေရာပေါ့စိန်နဲ့ထွင်းရတယ်လို့ပေါ့လေဒီလိုမျိုးဖြစ်သွားပါတယ်ကျွန်တော်တို့ကပစိန်နဲ့ထွင်းတဲ့အချိန်တွေရောက်မှသူတွေသိကြတော့ပေါ့အရင်ကတည်းကဒီကိစ္စတွေမဖြစ်အောင်လို့ကြိုက်တာလုပ်လို့ရတယ်လုပ်ပြီးရင်လူကြီးတွေဖြစ်ရှင်းမယ်ဆိုတဲ့ဟာလေးကရှိခဲ့ပါတယ်ဒါကကျွန်တော်တို့အားလုံးသိတယ်ကျွန်တော်တို့ကဒီဖွဲ့တစ်ဖွဲ့လုံးကိုမနိုင်တဲ့သဘောမျိုးနဲ့ခံစားရတာကြာလှပါပြီ။ဘို့တော့လည်းဒါကိုကျွန်တော်တိတ်အပြစ်အများကြီးတော့ပြင်တော့မပြောနိုင်ပါဘူး။ဘာကြောင့်လဲဆိုရင်ဒီဟာလေးကိုကျွန်တော်တို့ကအကုန်လုံးသိသိရှိရှာလုပ်ရင်အောင်မြင်နိုင်တဲ့အနေအထားရှိလို့ပါပဲ။ဘာကြောင့်လဲဆိုရင်ဘတ်ကအများကြီးလည်းမရှိဘူး။ဒီဘတ်ကဟိုသွားတဲ့လူတွေကလည်းအကုန်လုံးကညီညွတ်နဲ့လုံနိုင်တဲ့အနေအထားလည်းတစ်ချိန်ကျရင်ရှိလာမှာပါ။အခုကတော့ကျွန်တော်တို့ကကြောက်နေကြတယ်အားလုံးကိုကြောက်နေကြတယ်အတွက်ဒီကြောက်တဲ့အချိန်ကမကုန်သေးပါဘူးအဲ့တော့ဒီရဲဆိုလဲရဲအနေနဲ့ကျွန်တော်တို့ပြည်သူ့ဘက်ကရဲဖြစ်လားမဖြစ်လားမသိဘူးတော့တတ်မတော်ဆိုလဲပြည်သူ့ဘက်ကတတ်မတော်ဖြစ်ဖို့အရေးကြီးပါတယ်အဲ့ဒီဟာလေးတွေကိုစောင့်နေအချိန်လေးတွေရှိပါတယ်အကုန်လုံးကကျွန်တော်တို့ဘက်ကပြည်သူ့ဘက်ကသာဖြစ်ရင်အဆင်ပြေအောင်မှာပါဒီအချိန်လေးကိုစောင့်ပြီးတော့ဟောလုတ်ပင်းဖို့ဟာကျွန်တော်တို့ရန်ကုန်တိုင်းကဟောတတ်မတော်ရတဲ့အဖွဲ့နောက်ပြင်အခုအစိုးရအဖွဲ့ပါလေသွတ်တော်ကိုယ်စားလှယ်များအားလုံးကနေပြီးတော့စီဝေးစီစီချေချာခေါ်တော့ကျွန်တော်တို့ဘာလို့ရင်ကောင်းမလဲနိုင်ငံတကာမှာဘယ်လိုလုပ်လဲစသဖြင့်အကုန်လုံးဆွေးနွေးတိုင်ပင်တော့ဒီအမှုကိုကျွန်တော်တို့ကအာမခံပေးပြီးတော့လုတ်သွားတယ်ရဲရဲပိုင်ပင်မဲ့လည်းလုတ်သွားတာဘယ်သူကလုတ်သွားလဲဘယ်လိုလုတ်သွားလဲတရားသူကြီးကဘယ်လိုပေးလဲဆိုတာလေအကုန်လုံးကျွန်တော်ပြောအပြစ်ပေးတာပြောတာနော်အဲ့ဒါလေးတွေကိုကျွန်တော်တို့လေ့လာဖို့လိုတယ်လို့ထင်တယ်ဒါ watch အဖွဲ့တစ်ခုလောက်တော့အားရှိတဲ့နယ်လို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ပါ။အဲ့တော့ဒေါက်တာညညိုအသေးအနေနဲ့ပေါ့နော်။ကိုကတော့အတွေ့အကြုံနဲ့တကယ်ရှိခဲ့ဘူးတဲ့လူတယောက်အနေနဲ့ဒီလိုကိစ္စမျိုးတွေဖြစ်လာရင်လွှတ်တော်ရဲ့အခန်းကဏ္ဍပေါ့ဘယ်လိုများကင်တွယ်လို့ရပါလဲရှင
်။အမှန်မှန်တော့လေလွှတ်တော်မှာကတော့လေလွှတ်တော်ကိုယ်စားလှယ်တွေကဒီလိုကိစ္စတွေဖြစ်လို့ရှိရင်ပြင်းထန်စွာအရေးယူပေးဖို့လို့ပါလို့ဒါမျိုးတွေအဆိုတင်သွင်းလို့ရတာပေါ့လေ။အမှန်မှန်တော့ဓာတ်ရိုက်ပတ်သက်ပြီးတော့အများဆုံးချေရှင်းပေးနိုင်တာကတော့သက်ဆိုင်ရာဝန်ကြီးဌာနအစိုးရအဖွဲ့ပဲပေါ့နော်။အဲ့တော့အစိုးရအဖွဲ့အနေနဲ့လှမ်းပြီးတော့ဒါမေးခွန်းထုတ်နိုင်နေပေါ့နော်။ဒီကိစ္စဒီလောက်ကြီးလေးတဲ့ကိစ္စအပေါ်မှာဒီလိုမျိုးဒါရဲစကန်နေရဲ့ဒီအရေးယူတဲ့ကိစ္စဟာပေါ့နေတယ်လို့ထင်လို့ရှိရင်သုံးသန်းမေးမြန်းနိုင်တယ်ပေါ့လေနောက်ပြီးတော့သက်ဆိုင်ရာဒါပြည်သူလူထုဘိုင်းကလည်းပဲခုနကလိုဆရာဒေါက်တာခင်မွန်ညိုပြောသလိုပေါ့ wash လုပ်နေတဲ့အဖွဲ့အစည်းတွေဘိုင်းကလည်းဒါရဲစကန်တွေကိုမေးခွန်းထုတ်လို့ရတယ်ပေါ့နော်ဒီလောက်တော့မှအခုဟာကဟိုကျမတို့ဝေဖန်မှုလေးတွေရှိနေတော့မှဒါ 66D ဆိုပြီးတော့ဒါအမကမပေးဘူးဆိုတဲ့ကိစ္စတွေမျိုးတွေရှိနေတဲ့အချိန်မှာအခုလောက်ထိသိထွက်တယ်ဒီနေ့ပေါ့နော်ဒီလောက်ထိအတက်အန်ကြီးရဲ့အထိစိုးရိမ်ရတဲ့အထိဖြစ်သွားတဲ့ကိစ္စမျိုးတွေကိုအာမခံပေးပြီးတော့လွှတ်ထားတဲ့ဆိုတဲ့ကိစ္စမျိုးကတရားမျှတမှုလမ်းကြောင်းကလုံးဝသိချင်နေတယ်ပေါ့လေအဲ့တော့ကျမတို့ကဒါတွေကိုပေါ့နော်အာခုနဆရာတို့ပြောသလိုပေါ့ independent ဖြစ်တဲ့အာ wash လုပ်တဲ့ဒီအဖွဲ့တွေကပြည်သိချာချာဟိုစောင့်ကြည့်လေးလာပြီးတော့မေးခွန်းထုတ်တာကလွှတ်တော်တွေမှာလွှတ်တော်ကိုယ်စားလှယ်တွေကအစိုးရတင်တင်တာတဲ့စာလို့ရှင်ပို့ပြီးတော့မြန်ဆန်ထည့်ရောက်မယ်လို့တော့ကျွန်တော်တို့ထင်တယ်ပေါ့လေအဲ့တော့နောက်တစ်ခါကျွန်မဆရာပြောတာကိုသဘောတူပါတယ်ဟုတ်တယ်ဒီကိစ္စတွေကအခုမှဖြစ်လာတဲ့ကိစ္စတွေမဟုတ်ဘူးเนาะကိုယ်ရင်ကလေးကအခြေခံပြီးတော့မြေပြားခံပြီးတော့ဒီလိုကိစ္စတွေဖြစ်လာတာဆိုတဲ့အခါကျတော့ဟိုကျွန်တော်တို့ကဒီကိစ္စကဟိုပြစ်ထားလို့တော့မရအောင်ပေါ့เนาะနောက်ပြီးတော့အကြ ాయి ဖောက်ကြည့်နေလို့လည်းမရဘူးဒီလိုကိစ္စမျိုးတွေဖြစ်လာလို့ရှင်သက်ဆိုင်ရာဒါအဖွဲ့အစည်းတွေကချက်ချင်းပေါ့နော်မြင်းမြန်းဆန်းဆန်းသက်သက်လက်လက်မီးခွန်းထုတ်ပြရှိရဲထုတ်ရမယ်ပေါ့နော်အဲ့ဒါတွေကတော့ကျွန်တော်တို့ဆောင်ရွက်နိုင်တဲ့နည်းလမ်းတွေပါပဲ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အဲဟိုကတ်တုန်းဆရာမောင်မောင်ဖောင်တိန်ရေးထားတဲ့ကတ်တုန်းလေးတစ်ခုကိုကျွန်မဟိုပြောပြချင်ပါတယ်အဲသူသေးဖို့ဖော်ထားတာကတော့ဒီတောင်းအနေပြီးတော့မြို့ပေါ်တက်မဲ့တပည့်တယောက်ကိုဒီပညာရှိသူခင်မင်းကြီးတယောက်ကနေအမှားစကားပြောနေတာပေါ့နော်ဘာပြောထားလဲဆိုတော့ရန်ကုန်မှာနေမယ်ဆိုဓာတ်ခုံလှန်ထိုးစင်စည်းမြင်းစည်းဘတ်စကားစီးစတဲ့အထာရတပညာတွေကိုတင်မကပါဘူးတဲ့ဒုတ်ပြီးဓာတ်ပြီးတနက်ပြီးတဲ့ဆေးအင်းအိုင်လက်ဖွဲ့တွေပါလိုတကွဲ့ဆိုပြီးတော့မှားကြနေတွေ့ရပါတယ်အဲ့တော့ဆရာမောင်မောင်ဖောင်တိန်ကြီးဆရာမောင်မောင်ဖောင်တိန်တို့ကအခုရ
ကျွန်တော်မြို့မှာနေတဲ့လက်တွေမြင်ရတာကိုကတ်တုန်းနဲ့ပြုတ်ဖော်လိုက်တာပေါ့နော်အဲ့တော့ကိုယ်တိုင်တွေ့ကြုံခံစားခဲ့ရတာလေးများရှိသလားဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုများစမ်းသစ်လို့ရလဲရှင်ပြောပြပေးပါဦးအော်ကျွန်တော်တွေ့ကြုံခံစားရတာတော့ဘတ်စကားပေါ်မှာနော်စပယ်ယာကတခီးတဲ့မောင်းချလဲဥစ္စာလေးကျွန်တော်ကြုံမှုတယ်အဲနောက်တစ်ခါမတ်တိုင်မှာမရပြီးတဲ့ကိစ္စတွေပေါ့နော်ကျွန
က်ခတ်နီးမှာဒီမှတ်တိုင်ပါတယ်လို့ပြောတာဟုတ်တကားဖိုင်းနေတယ်ဆိုပြီးတော့မှတ်တိုင်ကမရောက်သေးဘူးဗျသူတို့စင်မှတ်တိုင်မရောက်သေးဘူးဒါပေမဲ့ तू မေးတဲ့အချိန်မှာမဖြေတဲ့အချိန်လေးပေါ့နော်အဲ့ဒီအချိန်လေးမှာ तू ပြောမရက်ပြီးနဲ့ဆိုပြီးတော့ तू က driver ကိုလှမ်း on မရက်ပြီးနဲ့ကျွန်တော်ကဂျာရဲရနဲ့ဝင်ပြောဘူးလေရက်ပြီးလိုက်ပါညီလေးရဲဆိုတာဒါကျွန်တော်ပါရန်ချတာပေါ့နော်ဒါဘတ်ကားစီးတဲ့ကိစ္စမှာသူတို့ရဲ့အကျိုးလည်းမရှိပါဘူးဗျသူတို့တွေဘယ်လိုစိတ်ထားတွေများထားနေကြတယ်ဆိုတာလေဘတ်ကားပေါ်မှာနိုင်နေတဲ့စပယ်ယာတွေပေါ့နော်စပယ်ယာဒရိုင်ဘာတွေကျွန်တော်ရဲ့မိတ်ဆွေနိုင်ငံရေးသမားတယောက်ကတော့ပြောဘူးတယ်ဘတ်ကားပေါ်တက်လိုက်တာနဲ့အဲ့လူတွေအားလုံးကိုစော်ကားခွင့်ရှိတဲ့ license တစ်ခုသူတို့မှာကိုစီကုံကရထားတယ်လို့ပဲလို့သုံးသပ်ဘူးလေဗျ
โอเคရန်ကုန်မြို့ကတော့လူနေထူထပ်ဆုံးနေဖြစ်တဲ့အခါကျတော့ဒီဘတ်စကားဆိုတာဒီပြည်သူလူထုနဲ့အထီးတွေ့ရဆုံးဟိုနေရာတစ်ခုဖြစ်နေတာပေါ့နော်အဲ့တော့ကျွန်တော်တို့တောတာရှင်တယောက်ကဟိုမမဦးဆိုတာကျွန်တော်တို့ VOU အမြဲတမ်းအားပေးနားဆင်နေပြင်ကိုအီးမေးလ်တွေနဲ့အမြဲတမ်းဆက်သွင်းနေတဲ့တောတာရှင်မမဦးကလည်းစာလေးတစ်စောင်ရေးထားပါတယ်သူ့စာလေးကိုမနန်းလောင်ကဖတ်ပြပေးပါလားရှင
်ဟုတ်ကဲ့ပါရှင်ဘတ်ကားမောင်းသူရင်းနှောက်လိုက်များအနေနဲ့အများပြည်သူထိခိုက်နဲ့နာကြောက်ရွံ့နေရလောက်အောင်ဒုတ်တာလက်နဲ့ကင်ဆောင်ပြီးတော့ထစ်ကနေဆိုရံပွဲအဖြစ်ဒုတ်တစ်ပြက်ဒါတစ်ပြက်လှုပ်လာတာကြားပါပြီသူတို့ကိုရင်ကျေးလိမ်မှာတိမ်မွေ့လာအောင်ဘလို့ပညာပေးကြမလဲဆိုတာကိုစဉ်းစားရင်သူတို့ဘလို့စပြီးတော့မယိုင်းလာကြတယ်လဲဆိုတာကအဖြေရှားမယ်ထင်ပါတယ်1999မတိုင်ခင်ဘတ်စကားဆရာတွေမမယိုင်းကြပါဘူးနောက်ပိုင်းဘတ်စကားလောကမှာဥပိုင်ကုမ္ပဏီကပါရမီအဓိပတိရင်လိုင်းတွေစတင်ထောင်ခဲ့ကြပြီးတော့အုပ်ချုပ်သူတွေကလည်းစစ်တပ်ကစစ်ဘော်တွေပါဥပိုင်ကဘတ်စကားသမားတွေကိုနေ့စဉ်ရထားချက်ပြရမယ်ဝင်ငွေ5000ဆို5000တသိန်းဆို3000ပြရမယ်မပြင့်ရင်လူမြင်ကွင်းမှာချိန်လုံးနဲ့ဓာတ်ပေးတယ်လို့တောင်သတင်းတွေအွန်လိုင်းစာမျက်နှာမှာတက်လာဖူပါတယ်ဒီလိုနဲ့ပါရမီတို့အဓိပတိလိုင်းတို့ငွေမဟာတရားရှာတယ်လို့တခြားလိုင်းတွေကလည်းရှာကြတယ်လေအပြိုင်ဆိုင်မောင်းကြတယ်ရင်စီကန်လမ်းစီကန်တွေလည်းမလိုက်နာတော့ဘူးခီးတယ်လည်းတန်ဖိုးမထောင်းလူလိမ်မာသားယင်ပါလူမိုက်သားရန်ကားဆိုတယ်လို့ဘတ်စကားသမားတွေမှယိုင်းလာတာဟာဘတ်စကားလောကကိုစစ်တပ်ဥပိုင်ကုမ္ပဏီကဝင်လို့ရာကစခဲ့တယ်လို့ဆိုနိုင်ပါတယ်အခုတော့ဘတ်စကားလောကတစ်ခုလုံးရစရာမရှိဖြစ်ကုန်ပါပြီရိုင်းသွားတာရင်အောင်ကျန်းသွားတာတိမ်မွေ့အောင်ဘတ်စကားလောကကိုအုပ်ချုပ်သူတွေကိုရင်ကျေးလိမ်မာသူတွေအဖြစ်ပြောင်းလဲအုပ်ချုပ်မှဖြစ်မယ်လို့ပဲထင်မိပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ပါအဲ့ဒါကျမတို့ရဲ့သောတာရှင်ဓမ္မမဦးကနေတုံးတက်ထားတာပါအဲ့တော့ကျမတို့ဒီ American ပြောင်စုမှာဆိုလို့ရှိရင်တော့ဒီဘတ်စကားမောင်းမဲ့လူဘတ်စကားဒီ assistant ပေါ့နော်လက်ထောက်လုပ်မဲ့ stay လုပ်မဲ့လူတွေကိုတင်နန်းနေပေးတာရှိပါတယ်အဲ့တော့ကျမတို့ဒီညော့မြို့မှာနေထိုင်တဲ့ကိုဇော်လင်းကျော်ကလည်းသူကိုယ်တိုင်တွေ့ကြုံဘူးတဲ့တွေ့ကြုံပေါ့နော်အဲ့ဒါလေးကိုနေပတ်သက်ပြီးတော့ကိုဇော်လင်းကျော်ရှိပါလားရှင်